2016 American Tamra ရွေးကောက်ပွဲမတိုင်ခင်လေးကသူနဲ့လွန်ခဲ့တဲ့10နှစ်ကျော်လောက်တုန်းကရှောက်ခဲ့ဘူးတယ်လို့ပြောနေတဲ့လိန်ဖြော်ပြေးရေးမစ်စတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ခဒေါ်လာ33,000ပေးခဲ့တယ်ဆိုတာကိုတမရဒေါ်နယ်ထရမ့်ကဂျာလာရင်းနီကဝန်ခံလိုက်ပါတယ်။ဒါပေမဲ့အဲ့ဒီငွေတွေကရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်ဘူးလို့လည်းပြောကြခဲ့ပါတယ်။နေဗားဒါပြည်နယ်တွေကဟိုတယ်တစ်ခုမှာ2006ခုနှစ်တုန်းကထရမ့်နဲ့တညအိတ်ခဲ့ဘူးတယ်လို့ပြောနေတာကိုနှုတ်ပိတ်ဖို့သူ့ရဲ့ပုဂ္ဂိုလ်ရေးရှင်နေမိုက်ကယ်ကိုဝန်ကပေးခဲ့တာဖြစ်ပြီးတော့အဲ့ဒီငွေတန်ဖိုးပြည့်တဲ့အထိသူ့ရှင်နေကိုလဆင်ပြန်ပေးခဲ့တယ်လို့တမရထရမ့်ကပြောပါတယ်။ထရမ့်ရဲ့ဇနီးတဲ့မလာနီယာထရမ့်အဲ့ဒီအချိန်တုန်းကသူတို့သားကိုမွေးပြီးလပိုင်းအကြာမှာစတော်မီဒန်နီယယ်စ်နဲ့ဖြစ်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်ကိုတော့ထရမ့်ကမဟုတ်ဘူးလို့ညှင်းဆန်နေစေဖြစ်ပါတယ်။ရှင်းနေကိုဝန်ကိုပြန်ပေးခဲ့တဲ့ငွေတွေဟာရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်တယ်လို့မဲဆွယ်စည်းရုံးမှုနဲ့လည်းဘာမှမသက်ဆိုင်ဘူးလို့တမရကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အခုလိုဒီတမရက2016ရွေးကောက်ပွဲမတိုင်ခင်လေးမှာစတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ခပေးခဲ့တဲ့ရှင်းနေကိုအဲ့ဒီငွေတွေပြန်ပေးတယ်ဆိုတာဗုဒ္ဓဟူးနေ့ညကမှအမေရိကန်ပြည်သူတွေနီးတူသိခဲ့ရတာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူကကြာတာရေးတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ဗျူရောသတင်းထုတ်ပြန်ရေးရုံးအနေနဲ့တမရရဲ့ပြင်ပကပုဂ္ဂိုလ်ရေးဆိုင်ရာဥပဒေရေးရာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့ရှေ့နေတယောက်ဖြစ်တဲ့ရူဒီဂျူလီယာနီက Fox သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကမေးမြန်းခန်းအတွင်းမှာစတော်မီဒန်နီယယ်စ်ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ရှေ့နေမိုက်ကယ်ကိုဝန်ကိုထရမ့်ကငွေပြန်ပေးခဲ့တယ်လို့ပြောကြားခဲ့တာဖြစ်ပြီးတော့ဒါကိုတမရထရမ့်ကအကြမ်းဖက်ပြီးနေ့မှာ Twitter ပေါ်ကနေဝန်ခံရှင်းသားခဲ့တာဖြစ်ပါတယ်။